မြန်မာစစ်ကောင်စီခေါင်းဆောင်အနေနဲ့အတိုက်ခံတွေကိုသေတံစီရင်ဖို့ပြင်ဆင်နေတာပြန်စဉ်းစားဖို့အာဆီယံဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်88မျိုးဆက်ခေါင်းဆောင်ကိုချင်မင်းနဲ့ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်လွှတ်တော်မှဟောင်းကိုဖြိုးစီရတော်တို့ပါဝင်၄ဦးကိုစစ်ကောင်စီအနေနဲ့နောက်ဆုံးစစ်သေတံတည်ပြုပြီးထောင်ကနေဆက်လက်ဖို့သာကြံတတယ်လို့ပြောပြီးမှအခုလိုတောင်းဆိုလိုက်တာပါစစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့အခုလိုဆုံးဖြတ်ထားပြီးဖြစ်တာပေါ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအပြင်အာဆီယံရဲ့မိဘနိုင်ငံတွေကလည်းအလွန်အမင်းစိုးရိမ်နေရပါတယ်လို့ဝန်ကြီးချုပ်ဟန်ဆန်ကမနေ့ကပို့လိုက်တဲ့စာထဲမှာရှင်းပြထားပါတယ်။ဒါအပြင်ဒီသေးတဲ့အစီအစဉ်ကိုလက်တွေ့လုပ်လိုက်မယ်ဆိုရင်တော့နိုင်ငံတကာမှာကြဲကြဲပြန့်ပြန့်ဆန့်ကျင်တုံ့ပြန်မှုတွေဆက်ဖြစ်စေလိမ့်မယ်လို့လည်းဝန်ကြီးချုပ်ဟန်ဆန်ကအလေးနဲ့ထောက်ပြထားပါတယ်။တစ်ဆက်တည်းမှာပဲအခုလိုသေတံတကယ်စီရင်လိုက်ရင်လက်တလောမြန်မာပြဿနာအတွက်ငြိမ်းချမ်းစွာဖြေရှာပြီးပုံမှန်အခြေအနေပြန်ရောက်ဖို့အာဆီယံနဲ့လက်ရှိဥက္ကဋ္ဌကမ္ဘောဒီးယားတို့ကြိုးပမ်းနေတဲ့အပေါ်ကြီးမားတဲ့ဆိုးကျိုးဖြစ်စေလိမ့်မယ်လို့လည်းစာထဲမှာဆက်ထောက်ပြထားပါတယ်ခင်ဗျ။